စီးရီးယားနိုင်ငံမှာဓာတုလက်နက်တွေဘလောက်ရှိသလဲဆိုတာစီးရင်အပြည့်အစုံကိုတစ်ပတ်အတွင်းပေးဖို့လိုအပ်တဲ့စီးရီးယားဓာတုလက်နက်ဖြတ်စည်းရေးအတွက်သတ်မှတ်ချက်တစ်ခုကိုအမေရိကန်နဲ့ရုရှားတို့ကသဘောတူခဲ့ကြပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်နဲ့ဒီကနေ့ဆွေးနွေးပွဲအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကစီးရီးယားအစိုးရစီမှာဘလို့ဓာတုလက်နက်တွေဘလောက်ပိုင်ဆိုင်သလဲဆိုတာကိုသုံးသပ်နိုင်ဖို့အတွက်သဘောတူညီမှုရရှိခဲ့တယ်လို့ပြောကြားခဲ့ပါတယ်။ဓာတုလက်နက်တွေထားတဲ့နေရာကိုစစ်ဆေးနိုင်ဖို့အတွက်လည်းစစ်ဆေးသူတွေကိုအမြန်ဆုံးခွင့်ပေးရမယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။2014ခုနှစ်နှစ်လည်မရောက်ခင်မှာစီးရီးယားမှာရှိသမျှဓာတုလက်နက်တွေနဲ့လက်နက်လုံနိုင်တဲ့ပစ္စည်းတွေအားလုံးကိုရှင်းလင်းဖယ်ရှားဖို့အတွက်လည်းသဘောတူသတ်မှတ်ချက်မှာတောင်းဆိုထားပါတယ်။ဒီသတ်မှတ်ချက်အစီအစဉ်တိုင်းသာအောင်မြင်ခဲ့မယ်ဆိုရင်ဒေတာရင်းအတွက်တည်းမကနိုင်ငံတကာအတွက်ပါအကျိုးဆက်တွေရှိလာမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးကယ်ရီကဆိုပါတယ်။ဒါပေမဲ့အခုအစီအစဉ်အတိုင်းစီးရီးယားကမဆောင်ရွက်ဘူးဆိုရင်တော့တန်ခတ်အရေးယူမှုတွေလုပ်နိုင်တဲ့ကုလသမဂ္ဂဗဒိညင်မှာအခန်း9အတိုင်းကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်းဆိုနိုင်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။အခုသဘောတူတဲ့အစီအစဉ်ထဲမှာတက်အင်အား3-9G အလားအလာနဲ့ပတ်သက်တာတစ်စုံတရာမပါဘူးလို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကပြောပါတယ်။အမေရိကန်ရုရှားနိုင်ငံသားရေးဝန်ကြီးနှစ်ယောက်နဲ့ဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးတန်တမန်လက်ရှာဘရာဟီမီတို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာ3ရက်ကြာဆွေးနွေးခဲ့ပြီးတဲ့နောက်မှာအခုအစီအစဉ်ကိုသဘောတူခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကဒမတ်စကတ်မြို့တော်နာကဆီးရီးယားအစိုးရကဒီတဆိတ်တန်းငွေ3တိုက်ခိုက်ခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ကစီးရီးအရတိုက်ခိုက်မဲ့အစီအစဉ်ဟာအခုသဘောတူညီချက်တွေကြောင့်ရှောင်လွဲကောင်းရှောင်လွဲသွားနိုင်ပါတယ်။ဆီးရီးယားအစိုးရရဲ့ဓာတုလက်နက်အစီအစဉ်နဲ့ဆက်နွယ်နေတဲ့နေရာ45နေရာလောက်ရှိနိုင်တယ်ဆိုပြီးတော့လည်းအမေရိကန်တာဝန်ရှိသူတယောက်ကသတင်းတောက်တွေကိုဂျနီဗာမှာပြောကြားခဲ့တဲ့အကြောင်းပြင်သစ်သတင်းဌာနကပြောပါရရှင်။